ကိုယ်စားတက်ထွေးခင်ဗျာကိုယ်စားတက်ထွေးဟာမနေ့ကထောင်ကပြန်လွတ်လာပါတယ်ဒီတစ်ချိန်ပြန်လွတ်လာတာဟာဒုတိယအကြိမ်ထောင်ကပြန်လွတ်လာတာဖြစ်ပါတယ်ပထမအကြိမ်တုန်းကတော့ဒီမိုကရေစီလှုပ်ရှားတဲ့အကြောင်းသားတယောက်အနေနဲ့အဖမ်းခံခဲ့ရတယ်ဒုတိယအကြိမ်မှာတော့
လာဖက်11ဇာနေအဲ့ဒီတာကျုပ်တယောက်အနေနဲ့ဖမ်းခံခဲ့ရပါတယ်အဲ့တော့ဒုတိယအကြိမ်မှာငံကနေကလည်းစိတ်ဝင်စားမှုတွေမပူရလာတယ်ငံကနေကမှလည်းကိုယ်စောတက်ထွေးရဲ့အကြောင်းအရာကိုအားလုံးကဝိုင်းဝန်းပြောဆိုပြီးတော့အရေးဆိုကြတာတွေရှိပါတယ်ဒီတော့ကပထမအကြိမ်ပြန်လွတ်လာတာနဲ့ဒုတိယအကြိမ်ပြန်လွတ်လာတာနဲ့ကြားထဲမှာဘယ်လိုများကွဲပြားတဲ့ခံစားမှုမျိုးကိုကိုယ်စောတက်ထွေးခံစားရပါလဲခင ညီမညောက်ပဲတွေ့ခဲ့ကကျွန်တော်စိတ်ထဲမှာအပြေအဝမပြောရှင်းနိုင်ခဲ့ပါဘူး။ဟိုဒုတိယဒီချိန်မှာတော့ကျွန်တော်အမေကိုလည်းကျမ်းမာစွာနဲ့ပြန်တွေ့ရတာရဲ့အခုလိုတည်တန်းနေပြီးတော့ညံ့ညံ့ဆန်းဆန်းကာလာတစ်ခုကိုဖြတ်တန်းပြီးတော့ပြန်လေလွတ်မြောက်လာတာရဲ့ကျွန်တော်မိသားစုအားလုံးဒနီးစဲအပါဝင်ကျမ်းမာစွာနဲ့အားလုံးချီးနေကြတာကိုကြည့်ပြီးတော့ကျွန်တော်မနေ့ကအတော်ပဲပျော်ရှင်နေပါတယ်။ပြီးခဲ့တဲ့နှစ်ဒီလိုချင်းကကျွန်တော်ကတည်တန်းကြအကျဉ်းစားဝတ်စုံအနီးကိုဝတ်ပြီးတော့ကျွန်တော်မျှော်လင့်ချက်ကင်းမဲ့နေတဲ့ဘဝနေပြီးတော့အခုဒီနှစ်ဇန်နဝါရီမှာတော့ကျွန်တော်ပြည်သူတယောက်လိုလွတ်လွတ်လပ်လပ်နေထိုင်ရတဲ့အားကိုပြန်တွေးလိုက်တဲ့ခါမှာခုနကျွန်တော်အပေါ်မှာ view site ရှိတဲ့စိတ်ဝင်စားရှိတဲ့မီဒီယာတွေ NGO တွေနောက်တစ်ခုကကျွန်တော်ထောင်ထဲကိုလာတွေ့တဲ့ NSD International တို့ ILO တို့ဖွဲ့တွေရဲ့အခန်းကဏ္ဍတွေကိုကျွန်တော်အလွန်ပဲအသိအမှတ်ပြုတင်ပို့ထားပါတယ်နော်အဲ့တော့နောက်တစ်ခုကဒီအဖွဲ့တွေအနေနဲ့လဲကျွန်တော်အသိအမှတ်ပြုပြီးလုပ်ပြီးတောင်းရခဲ့လို့ထောင်ထဲမှာလဲကျွန်တော်လူသားမျိုးတွေလဲကြံရှိအောင်ကြံရှိပါလိမ့်မယ်အဲ့ဒီတွေလဲဆက်လက်ပြီးတော့ကူညီဆောင်ရွက်ပေးမယ်လို့ကျွန်တော်မျှော်လင့်ယုံကြည်ပါတယ်
ဟုတ်ကဲ့ခင်ဗျဒီပထမအချိန်ထောင်ကြတာနဲ့ဒုတိယအချိန်ထောင်ကြတဲ့အခါမှာထောင်တွင်းအခြေအနေတွေမှာဘယ်လိုထူးခြားချက်တွေရှိပါလဲခင်ဗျဟ
ုတ်ကဲ့ပထမအချိန်ထောင်ကြတာနဲ့ဒုတိယအချိန်ထောင်ကြတာမှာကျွန်တော်တို့ရဲ့ကျင်းအောင်ခေါ်တီးသန့်အကျဉ်းသားတွေရဲ့နေထိုင်မှုကတော့ဒီရန်กว่าပါပါတယ်ပထမအချိန်တော့ကျွန်တော်တို့ထောင်ဝင်သားစားစရာတွေမှာသတင်းစာစာရွက်လေးပါရင်တောင်မှကျွန်တော်တို့ကဟိုမှာပြဿနာရှာခံရတာတွေလက်ထက်မှာရေးရချွတ်တာလေးတွေ့ရင်တောင်မှကျွန်တော်တို့ရုံးတင်ခံရတာတွေရှိတယ်အခုတော့ဒီကနေပြီးတော့အကျဉ်းသားကိုမကြမ်းနာဝင်တဲ့ခါမှာကျမ်းမာရေးဆောင်ရွက်မှုတွေဟိုပုံမတွတ်တက်လာတယ်ဆိုတော့အကျဉ်းသားတွေကတာဝန်လေးမှမရဘဲနဲ့ကုပစ်နဲ့အိပ်ရတယ်နောက်တစ်ခုကကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်ဆက်နေတဲ့အကျဉ်းသားတွေဟာဆိုလို့ရှိရင်ဖတ်တဲ့အပတ်စဉ်ဂျာနယ်တွေစာဆောင်တွေမဂ္ဂဇင်းတွေကိုဖတ်ပြီးတော့ကျွန်တော်တို့အချိန်တွေကိုတန်ဖိုးရှိစွာဖြတ်သန်းရတဲ့ခါကျတော့အရင်တစ်ခေါက်တည်းစာရင်တော့ဒုတိယတစ်ခေါက်မှာကျွန်တော်တို့ကဟိုလူတွေရဲ့အခွင့်အရေးအတော်များများရရှိလာပြီလို့ယူဆမှာဖြစ်ပါတယ်
ဟုတ်ကူသောတက်ထွေးကိုအတေရန်ချဖို့ပေါ့လေရုံးတင်တရားဆွဲတဲ့အခါမှာဆွဲဆိုတဲ့အမှုကဟိုပြည်တော်စုနဲ့စစ်မှတ်ဖက်ပြန်ရန်ကြံစည်မှုလို့ကျွန်တော်သိရပါတယ်အဲ့တော့ကဒီပြည်တော်စုနဲ့စစ်မှတ်ဖက်ပြန်ရန်ကြံစည်မှုဆိုတဲ့အမှုကအင်ပါတန်ကြီးပါတယ်ဘာကြောင့်ဒီအမှုနဲ့ကိုဇော်တက်ထွေးကိုရုံးတင်တရားဆွဲရပါလဲကိုဇော်တက်ထွေးကောပြည်တော်စုနဲ့စစ်မှတ်ဖက်ပြန်ရန်ကြံစည်ခဲ့ပါလားခင်ဗ
ျကျွန်တော်ပထမအကြိမ်ထောင်ကြရတဲ့ကဒီပြည်သူတယောက်ဟာဥရေပေါင်းထဲမှာဘလို့နေထိုင်ရမယ်ဆိုတာတော့ကျွန်တော်ကတမန်လူတယောက်တည်းတော့ကျွန်တော်ပုံမသိထားပါဘူးဒါကြောင့်မလို့ကျွန်တော်အခုဒီမီဒီယာလိုင်းတစ်ခုမှာတာဝန်ကြီးကြီးမားမားယူထားတဲ့ခါမှာပုံမှန်ပြီးတော့ကိုယ့်ကိုယ်ကိုယူဆိုင်ပြီးနေထိုင်ပါတယ်။ဒါပေမဲ့ဒါကတော့အစီအမံမတည့်မှုလို့ပဲပြောရမလား။ဘယ်လိုပြောရမလဲမသိဘူး။ဒီပုံမှန်ကြီးကတော့ကျွန်တော်တည်းအင်မတန်အံ့ဩတုန်လို့ဆရာဖြစ်ပါတယ်။ဒါလည်းဆိုတော့အဲ့ဒီတရားဝင်ရှေ့မှာလက်ဖြတ်ခက်ခံပြီးကြည်ရတဲ့ကျွန်တော်အပါဝင်တရားခံ10ယောက်ကကျန်တဲ့9ယောက်ကလည်းကျွန်တော်ကမသိ။သူတို့ကလည်းကျွန်တော်ကိုမသိပဲနဲ့ကျွန်တော်ဒီမူရဲကြီးထဲမှာပါပြီးတော့တရားစွဲခံပြီးတော့တည်တံပေးခံရတာဖြစ်ပါတယ်။
ဟုတ်ကဲ့အဲ့လိုမျိုးပေါ့လေဟိုကိုဘာမှမသိဘဲနဲ့အစီအကောင်မတက်မှုတခုခုကြောင့်လက်သေးတန်းစင်ချက်ချခံလိုက်ရတယ်ဆိုတော့တေတန်းစင်ချက်ချလိုက်ပြီလို့တရားရုံးကနေပြီးတော့အမိန့်ဖတ်ကြားတဲ့အခါမှာကိုစောတထွေးပထမဦးဆုံးဘယ်လိုများခံစားမိပါလဲခင်ဗျအဲ့ဒီတရားရုံးမြင်ကွင်းနဲ့အဲ့ဒီအခြေအနေကိုကျွန်တော်တို့ရှင်းပြပြပါအောင
်အဲ့ဒီအခြေမှာကျွန်တော်ရဲ့ဒီကိုယ်လုံးကသွေးတွေရက်သွားပြီလို့တော့ကျွန်တော်ထင်လိုက်တယ်ဒါလည်းဆိုတော့ကိုယောက်ကိုတန်းစီပြီးတော့စစ်ဆေးတဲ့အခါမှာကျွန်တော်ကအမှုမှာပါဝင်ပတ်သက်မှုအပေါ်ဆုံးအနေထားမှာရှိတဲ့အခါကျတော့ဩဒါဆိုရင်ငါကတော့နှစ်ပြည့်တန်နဲ့ပဲကြခံမှာပဲလို့ယူဆရမယ်၉ယောက်လုံး၁၀ယောက်နဲ့၁၀ယောက်ကိုလွှတ်ပေးလိုက်ပြီးတော့၉ယောက်ကိုတည်တန်းချလိုက်တဲ့ခါကျတော့ကျွန်တော်တော်တော်ပဲတုံ့လှုပ်သွားတယ်။နောက်ပြီးတော့ကျွန်တော်ကြားဘူးနားဝရှိထားတာတွေကျွန်တော်ဖြတ်တန်းထားတဲ့အတွေ့အကြုံရတည်တန်းကြခံပြီးရင်တော့ကျွန်တော်ကဟိုဥပေရှုတော့ကနေပြီးတော့ပြန်နေစည်းစစ်သုံးသပ်ပြီးလွတ်မြောက်ဖို့ဆိုတာမလွယ်ပါဘူး။အထူးသဖြင့်နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တဲ့လူတွေဖို့ဘလို့မှမဖြစ်နိုင်လည်းရအောင်။အဲတော့ကသာလူတယောက်ကကျွန်တော်အဲ့လိုနှစ်သိမ့်မယ်ဆိုရင်တော့ကျွန်တော်ပျော်ရွှင်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အခုတော့ကျွန်တော်လုံးဝတွေးမိထားတဲ့အရာတွေကတကယ်ပဲဖြစ်ခဲ့ပါတယ်။
အဲ့တော့ကဒီတေတန်ကနေပြီးတော့အခုလိုမျိုးလုံးဝပြန်လွတ်လာတဲ့အခြေအနေထိရောက်ခဲ့ရဆိုတော့အဲ့လိုမျိုးဖြစ်လာဖို့ပေါ့လေကိုဇော်တက်ထွေးဘက်ကနေပြီးတော့လိုက်ပါဆောင်ရွက်ပေးတဲ့အမှုလိုက်ရှိနေတွေနောက်တရားရေးစနစ်တွေအဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုဇော်တက်ထွေးအားရကျင်းနေဆရာရှိရလို့တုံ့တက်နိုင်ပါလား
ဟုတ်ကဲ့တေတန်ကြပြီးတော့ကျွန်တော်ကအဲ့ဒီ၅လတာ၆လတင်မှာကျွန်တော်ကလုံးဝဟိုမျှော်လင့်ချက် င်းမဲ့သွားနေတယ်ချက်တန်းကြီးอ่ะနောက်တစ်ခုကကို့လိုပဲတေးတန်းကျင်းသားတွေမှာလဲရှေ့မှာလို့အယူခံနဲ့ဥပဒေပြင်ဆင်ချက်တွေနဲ့လွတ်မြောက်သွားတယ်ဆိုတာလည်းမတွေ့ရအောင်အတွေ့ရတဲ့ခါကျတော့ဝမ်းနေမှုအားငယ်မှုနောက်မျှော်လင့်ချက်ကျင်းမဲ့မှုတွေနဲ့ကျွန်တော်အဲ့5လခွဲဟိုကျွန်တော်ဖြတ်တန်းခဲ့ရပါဒါပေမဲ့အဲ့မှာပဲကျွန်တော်တို့ NST International เนี่ยလူပုတ်ကိုလာတွေ့ကြပါတွေ့ပြီးတော့ကျွန်တော်တို့အဲ့လိုအချင်းဦးစီးဌာနရဲ့ခွင့်ပြုချက်နဲ့ပဲကျွန်တော်တို့အမှုတွေကိုမေးဆန်းပြီးတော့ကျွန်တော်တို့ရဲ့အမှုဖြစ်စဉ်တွေကိုယူသွားတဲ့ခါမှာတော့ကျွန်တော်ကအဲ့ချိန်မှာတော့ဟိုအားကိုးရာကောင်းမျိုးညင်လေးတင်တင်လို့ရခဲ့တယ်အဲ့လိုရခဲ့လို့လည်းသူတို့ကိုကျွန်တော်တို့အမှုရဲ့ဖြစ်စဉ်တွေကိုအသေးစိတ်ပြောပြနိုင်ခဲ့ပြီးတော့အခုလိုမီဒီယာတွေကလည်းကျွန်တော်တို့အမှုဖြစ်စဉ်တွေကိုတေချာနားလည်ပြီးတော့ဥပဒေကြောင့်ကကျွန်တော်တို့အောင်မြင်မှုရသွားခဲ့တယ်ကျွန်တော်တို့ရဲ့အမှုတွေကအခုဆိုလို့ရှိရင်ဒါဥပဒေကဏ္ဍကတော့ကြီးမားတဲ့အောင်မြင်မှုတစ်ခုလို့ယူဆမယ်ဆိုရင်တော့ဖြစ်နိုင်ပါတယ်ကျွန်တော်နောက်ပြီးတော့ကျွန်တော်အမှုကိုအသေးစိတ်လိုက်ပြီးတော့အခုအချိန်ထိတာဝန်ယူလောက်ကန်ဆောင်ရွက်ပေးခဲ့တဲ့ရှင်းနေဦးနိုင်ခွင့်ရအောင်လည်းကျွန်တော်အထူးကျေးဇူးတင်ရမှာပါ
ဟုတ်ကဲ့ခင်ဗျာတတင်းမီဒီယာတွေမှာအမကြာခဏဖော်ပြလို့ရှိတာကဒီကိုစောတက်ထွေးဟာဒီ First 11 Editor ချုပ်ဘဝတုန်းကပေါ့လေမြန်မာဘောလုံးအသင်းနဲ့ပတ်သက်ပြီးတော့ဝေဖန်ရေးသားတာဒီမြန်မာဘောလုံးအသင်းနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုတွေမှာဟိုထောက်ပြတာတွေရှိလို့အခုလိုမျိုးအရေးယူခံရတာလို့လည်းတချို့ကတုံ့ပြန်ကြတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့များကိုစောတက်ထွေးဘာများပြောကြမှာလဲခင်ဗျာ
ကျွန်တော်တို့ဒီမြန်မာဘောလုံးလောကဖြစ်ထွန်းတိုးတက်ဖို့ ਨੇ ဒီဝေဖန်အကြံပြုဖို့ကိစ္စတွေမှာရောစံနယ်ဇင်းလွတ်လပ်ခွင့်မှာရောယခုရက်ပို့ပြီးတော့ပုံမှန်ရရှိခဲ့ရင်တော့ကိုကောင်းတာပေါ့ဗျာဒါပေမဲ့ခုနကျွန်တော်ပေါ်အဲ့လိုညီသားတာတွေကျွန်တော်အဲ့ဒါကြောင့်ပြစ်ဒဏ်ပေးခံရဆိုတော့မျိုးတွေကတော့လုံးဝမဟုတ်ပါဘူးမှားနေပါတယ
်ဟုတ်ကဲ့ခင်ဗျာဒီကိုစောတက်ထွေးဟာစာနယ်ဇင်းသမားတူဖြစ်တယ် First 11 Journal ရဲ့ Editor ချုပ်လည်းဖြစ်တယ်ဆိုတော့အခုလိုကိုစောတက်ထွေးကိုထောင်ကပြန်ထွက်လိုက်တဲ့ခါမှာကိုစောတက်ထွေးအနေနဲ့ပေါ့လေဒီစာနယ်ဇင်းအလုပ်တွေ Journal အလုပ်တွေကိုပြန်လုပ်ချင်စိတ်ရှိကောရှိပါသေးလားခင်ဗျာပြန်လုပ်မယ်ဆိုရင်ကောပြန်လုပ်ခွင့်ရမယ်လို့ထင်ပါလားခင်ဗျာ
ကျွန်တော်ကတော့ကျွန်တော်ရဲ့ဘဝတစ်လျှောက်လုံးမှာဒီตาเยตาจีအမှုအော်လဲပြီးတခြားစိတ်ဝင်ဝမ်းကြောင်းမှုကိုလုံးဝမတက်မြောက်ခဲ့ဘူးကြာအဲ့တော့ကျွန်တော်ကတော့ဒီအလုပ်ကိုပဲကျွန်တော်ကတော့တွေ့တဲ့သားတွေကဝါနာပါပြီဒီအလုပ်ကိုပဲလုပ်ကန်တတ်ပါလေနောက်တစ်ခါကျွန်တော်တို့လွတ်ပေးလိုက်တာမှလည်းနှောင်ကျိုးမဲ့လွတ်ပေးလိုက်တယ်ဆိုတော့အပြောဆိုအသုံးနှောင်းလေးတွေကကျွန်တော်ကတမန်ပြည်သူလူထုတယောက်ရဲ့ခံစားခွင့်ရပိုင်ခွင့်အားလုံးကိုပြန်လည်ရရှိထားပြီလို့ကျွန်တော်ယုံကြည်ထားပါတယ်